င်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်စက်တင်ဘာလ3ရက်တနင်္လာညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင
်ကျမသင်္ကီထိုက်ပါရှင်ကိုရန်နိုင်တဲ့အတူသတင်းတွေကိုကြီးညာပေးမှာပါဘရာဇီးနိုင်ငံရဲ့သက်တမ်းအရင်ဆုံးပြတိုက်ကြီးမီးလောင်ဆုံးရှုံးခဲ့ရပါတယ်။ Reuters သတင်းတောင်နှစ်ယောက်အပေါ်ပြစ်ဒဏ်ဆင်ရင်လိုက်တာဟာမြန်မာသတင်းတောက်တီအပေါ်ချင်းချောက်မှုကြီးဖြစ်တယ်လို့မီဒီယာလွတ်လပ်ခွင့်ကိုလည်းဖိနှိပ်လိုက်တာလို့ဝေဖန်ကြပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြရဖို့ရှိပါတယ်။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းလွှာတွေကတော့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့စွဲချက်တင်ခံထားရတဲ့ writer သတင်းဌာနကသတင်းတောက်တွေကိုအပြစ်ရှိတယ်ဆိုပြီးတော့ဒီကနေ့ထောင်နှံခုနှစ်နှစ်စီရင်ချက်ချမှတ်လိုက်ပါတယ်ထောင်ချခံလိုက်ရတဲ့ writer သတင်းတောက်တွေဘက်ကဘယ်လိုသဘောထားရှိပါသလဲ
ဒါဟာဒီအမှားသာမှုရှိသလားဒါဟာကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီနဲ့သတင်းလွှတ်လပ်ခွင့်ကိုဒါဟာပြောင်ပြောင်လေးလေးချိုးပေါက်တာအချင်းချောက်တာလို့
ကိုဝါလုံးပါရှင်နောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်နောက်ဒီလိုမျိုးသတင်းတော့တွေကိုအမိန့်ချမှတ်လိုက်တဲ့အပေါ်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့မီဒီယာလွတ်လပ်ခွင့်အပေါ်မှာအမေရိကန်ဗြိတိန်ပါဝင်နိုင်ငံတကာကစိတ်ပြတ်မိကြောင်းသဘောထားအသီးသီးပြောဆိုလိုက်ကြတဲ့သတင်းနဲ့အတူထိုင်းရာရှိတူပိုင်နဲ့ရနောင်းအနှိတ်ခမ်းမှာတော့မြန်မာမိန်းကလေးငယ်တွေနဲ့အသက်မပြည့်သေးတဲ့ကလေးတွေကိုဖမ်းဆီးမိတဲ့အကြောင်းသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမသိင်္ဂီထိုင်နဲ့ကိုရန်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်ဘရာဇီးနိုင်ငံရဲ့သက်တမ်းအရင်ဆုံးပြတိုက်ကြီးမှာမိအကြီးအကျယ်လောင်ကျွမ်းမှုကိုထိန်းချုပ်နိုင်တော့မယ်လို့မိသက်ဌာနပြောခွင့်ရကဒီကနေ့တနင်္လာနေ့အစောပိုင်းမှာပြောပါတယ်မိလောင်နာကိုအပိသက်နှိမ့်တက်နိုင်မှုအတွက်နောက်ထပ်နိုင်ပိုင်းလောက်တော့အချိန်ယူရအောင်မယ်လို့လည်းပြောပါတယ်နှစ်ပေါင်း200သက်တမ်းရှိတဲ့ National Museum အမျိုးသားပြတိုက်မှာရှေးဟောင်းပစ္စည်းတန်း20ကိုထိန်းသိမ်းထားတာပါတံပိုးမဖြတ်နိုင်တဲ့ဆုံးရှုံးမှုအဖြစ်ဘရာဇီးသမ္မတကပြောပါတယ်ဘရာဇီးနိုင်ငံအတွက်ဝန်ထဲပွဲဖြစ်ရလို့လည်းသမ္မတကကြေညာချက်မှာပြောဆိုထားပါတယ်နှစ်ပေါင်း200ကြိုးစားဆောင်ရွက်ခဲ့တာတွေသူတည်တနာတွေနဲ့အသည့်အမြင်တွေဆုံးရှုံးရတယ်လို့လည်းကြေညာချက်မှာပြောဆိုထားပါတယ်ဘရာဇီးနဲ့တခြားနိုင်ငံတွေရဲ့သမိုင်းဆိုင်ရာပစ္စည်းပေါင်း2000ကျော်နဲ့ဘရာဇီးတော်ဝင်မိသားစုထံကပစ္စည်းအမြောက်အများကိုပြတိုက်မှာထိန်းသိမ်းထားတာဖြစ်တယ်လို့လည်းပြတိုက်ရဲ့ website မှာဖော်ပြပါတယ်ပြတိုက်တာဝန်ခံတွေရဲ့အကူအညီနဲ့ပစ္စည်းအများအပြားကိုတော့ရွှေ့ပြောင်းနိုင်ခဲ့ပါတယ်လို့လည်းမိသက်ဌာနတာဝန်ရှိသူကပြောဆိုထားပါတယ်။နောက်လာမှာကျင်းပမဲ့သမရရွှေကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ကိုစလန်လောင်းမာရီနာဆီလ်ဗာကတော့အခုမီးလောင်မှုဟာဆိုရင်ဘရာဇီးနိုင်ငံရဲ့မှတ်ဉာဏ်ကိုဖြတ်ထုတ်လိုက်တယ်လို့ဖြစ်တယ်လို့ပြောဆိုသွားပါတယ်။ပြတိုက်ပိတ်ချိန်နောက်ပိုင်းဖြစ်ခဲ့တဲ့မီးလောင်မှုအတွင်းတေဆုံးထိခိုက်ဒဏ်ရာရမှုအစီရင်ခံချက်တွေတော့မရှိပါဘူး။ပြတိုက်နဲ့အနည်းဆုံးနေရာကရေးပိုက်ကောင်းကရေးမရှိတာကြောင့်မိသက်သမားတွေရဲ့ကနဦးမီးငှိမ့်သက်ရေးကျွပတ်မှုမှာအခက်တွေ့ခဲ့ကြပါတယ်။အနည်းနာမှာရှိတဲ့ရေကန်ကနေကားလွှတ်ပြီးတော့ရေသည်ခိုင်းခဲ့ရတယ်လို့လည်းမိသက်ဌာနပြောခွင့်ရကပြောဆိုထားပါတယ်ရှင်။
ကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ကဒီကနေ့ထုတ်ပြန်လိုက်တဲ့အစိုးရခန်းစာအရဥရောပတိုက်ကိုရောက်ရှိလာနေတဲ့ရွှေပြောင်းအခြေချနေထိုင်သူရေအတွက်ဟာကြာဆင်းသွားခဲ့ပေမဲ့တည်ဆုံးမှုနှုန်းကတော့တည်တည်သာသာမြင့်တက်လာကြောင်းအထူးသဖြင့်မြေထဲပင်လယ်ကိုဖျက်ပြီးလာကြတဲ့သူတွေထဲမှာဖြစ်တယ်လို့ဆိုပါတယ်။လေပြားနိုင်ငံကရွှေပြောင်းအခြေချနေထိုင်သူတွေကိုတင်ဆောင်တဲ့ဆက်လီတွေနဲ့တင်းမောတွေကိုအချိန်ဟုန်မြင့်တားဆီးလာနေချိန်မှာပဲလူကုန်ကူးသူတွေဟာပို့ပြီးတော့အရေးစွန့်လာနေကြတယ်လို့လည်းပြောပါတယ်။လူကုန်ကူးတဲ့သူတွေကိုလေပြားနိုင်ငံကနှိမ်နင်းနေပေမဲ့လည်းကိုယ်နိုင်ငံမှာလူကုန်တိုက်ခါနဲ့အညီနေခွင့်မရလို့အဲဒီကနေထွက်ပြေးလွတ်မြောက်လာကြတဲ့သူတွေဟာဥရောပတိုက်ကိုသွားနိုင်ဖို့အတွက်လေပြားနိုင်ငံကိုရောက်ဖို့အသေးအံကြိုးပမ်းလာနေကြပါတယ် Desperate Journeys လို့နာမည်ပေးထားတဲ့ဒီအစီရင်ခံစာအရပြီးခဲ့တဲ့နှစ်အတွင်းမြေထဲပင်လယ်ကိုဖျက်ကျော်ဖို့လှုပ်ဆင်မှာလူ2256ယောက်ဒါမှမဟုတ်ရောက်ရှိလာတဲ့လူ42ယောက်မှာတစ်ယောက်တည်းဆုံးခဲ့တာဖြစ်တယ်လို့ပြောပါတယ်အခုနှစ်မှာတော့တည်ဆုံးသူအရေအတွက်ဟာ1095ယောက်ရှိပြီးတော့ဒီပမာဏကတော့လူ18ယောက်မှ1ယောက်တည်ဆုံးနေတာဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လတစ်လထဲမှာပဲ9ယောက်မှ1ယောက်နှုန်းတည်ဆုံးခဲ့တယ်လို့ဆိုပါတယ်။လူ90နဲ့အထက်တည်ဆုံးတဲ့ဖြစ်ရပ်တွေဟာလည်းအခုနှစ်အတွက်မှာဆယ်ဆပုံများလာခဲ့ပြီးတော့ဒီထဲကအများစုဟာလေပြားနိုင်ငံကနေထွက်ခွာလာကြတာဖြစ်ပြီးဇွန်လတစ်လထဲမှာ9ကြိမ်ရှိခဲ့တယ်လို့ဒီအစင်ကန်ကဆိုပါတယ်။မြေထဲပင်လယ်ဟာကမ္ဘာမှာလူအသေးပြောက်အများဆုံးဖြစ်တဲ့ပင်လယ်ဖြတ်ကျော်သွားလာတဲ့ခီးစဉ်တွေထဲကတစ်ခုဖြစ်ကြောင်းဒီစင်ခန်းစာကအတည်ပြုခဲ့တယ်လို့လဲဥရောပတိုက်ရဲ့ UNHCR ရုံးညွှန်ကြားရေးမှူးပါစကောမိုရူကပြောပါတယ်ခင်ဗျာ
စီးရီးယားနိုင်ငံတွင်းကအတိုက်အခံတွေအခိုင်အမာထိန်းချုပ်ထားဆဲဖြစ်တဲ့နောက်ဆုံးလက်ကျန်ဒေသကိုပြန်လည်ထိန်းချုပ်ရေးစီးရီးယားအစိုးရကထိုးစစ်ဆင်မဲ့အပေါ်အီရန်ဘက်က ထောက်ခံကြောင်းပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းကအီတလီဒေသမှာအကြမ်းဖက်ဝါဒီတွေကိုရှင်းလင်းပြရမယ်လို့အီရန်ဘက်ကပြောဆိုတာပါ။အီရန်နိုင်ငံခြားရေးဝန်ကြီးဟာလည်းဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်ကိုဒီကနေ့မှရောက်ရှိနေပြီးဆီးရီးယားနိုင်ငံခြားရေးဝန်ကြီးနောက်ဆီးရီးယားသမ္မတဘာရှားအယ်အာဆတ်တို့နဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်ရှင်။
အာဖရိကတိုက်တွင်တရုတ်ရဲ့ယင်းနှိမ့်နယ်မှုတွေဟာအာဖရိကတိုက်ရဲ့ဖွံ့ဖြိုးရေးကိုရှေ့ရှုဆောင်ရွက်တာဖြစ်ပြီးဟန်ပြစီမံကိန်းတွေတော့မဟုတ်ဘူးလို့တရုတ်သမ္မတရှီကျင်းဖင်ကအာဖရိကနိုင်ငံရင်းနဲ့စီးပွားရေးခေါင်းဆောင်တွေကိုဒီကနေ့တင်လာနေမှာပြောကြားလိုက်ပါတယ်။ပေကျင်းမြို့တော်မှာ၃နှစ်တကြိမ်ကျင်းပတဲ့တရုတ်အာဖရိကဘူးပေါင်းဆောင်ရွက်ရေးဖိုရမ်မှာပြောဆိုခဲ့တဲ့တရုတ်သမ္မတရှီရဲ့အဖွဲ့မိန်ကွန်းကတော့တရုတ်ကဦးစီးဆောင်ရွက်နေတဲ့Belt and Road ကဘာလန်မကြီးအစီအစဉ်မှာအာရှနဲ့အာဖရိကတိုက်တွေအတွင်းအခြေခံအဆောက်အအုံတည်ဆောက်ရေးအတွက်ဒေါ်လာတန်းထောင်ချီချင်းငွေပေးမယ်ဆိုတာကိုအာဖရိကကိုယ်စားလှယ်တွေကိုအခိုင်အမာပြောဆိုလိုက်တာလည်းဖြစ်ပါတယ်။တရုတ်သမ္မတရှီရဲ့အစီအစဉ်ကိုဝေဖန်သူတွေကတော့နိုင်ငံတွေအနေနဲ့တရုတ်ရဲ့အကျွေးနွန်နှစ်သွားစေမယ်လို့ပြောဆိုပါတယ်။အာဖရိကတိုက်တွေမှာတရုတ်ရဲ့ယင်းနှိမ့်နယ်မှုမှာနိုင်ငံရေးအနောက်အဖွဲ့တွေမပါဘူးလို့လည်းတရုတ်သမ္မတရှီကဒီကနေ့တရုတ်အာဖရိကပူးပေါင်းဆောင်ရွက်ဖိုရမ်မှာပြောပါတယ်။အာဖရိကရဲ့ပြည်တွင်းရေးတွေမှာတရုတ်ကဂျာဝန်ဆော့ဖော်မှာမဟုတ်ဘူးလို့လည်းတရုတ်သမ္မတကပြောပါတယ်။အာဖရိကနိုင်ငံအများပြားနဲ့တရုတ်ကြားကုန်သွယ်ရေးအခြေခံအဆောက်အဦတည်ဆောက်ရေးသဘောတူညီချက်အများပြားရှိနေပြီးတော့လက်တလောနှစ်ပိုင်းတွေအတွင်းမှာတရုတ်တို့ကအာဖရိကတိုက်မှာထိုးဖောက်ဝင်ရောက်လာနေတာပါ။ပြီးခဲ့တဲ့2015ခုနှစ်တုန်းကတောင်အာဖရိကမှာကျင်းပခဲ့တဲ့တရုတ်အာဖရိကဖိုရမ်မှာအာဖရိကအတွက်အထောက်ပံ့တဲ့ချင်းငွေအဖြစ်ဒေါ်လာ60ဘီလီယံပေးဖို့တရုတ်သမ္မတကကတိပြုခဲ့တာဖြစ်ပါတယ်ခင်ဗျာ။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိလိုင်းဒိုမီတာ70 kHz 1068 MHz လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေနဲ့ပတ်သက်တဲ့အစိုးရရဲ့လျှို့ဝှက်ဆက်ရွက်စစ်တမ်းတွေလက်ဝဲတွေ့ရှိမှုနဲ့ဖမ်းဆီးတရားစွဲဆိုခံခဲ့ရတဲ့ Writers သတင်းတော်နှစ်ဦးကိုဒီကနေ့မှထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်။နိုင်ငံတော်လျှို့ဝှက်ချက်အဥပဒေကိုချိုးဖောက်မှုနဲ့ Writers သတင်းတော်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအခုလိုပြစ်ဒဏ်စီရင်တာကသတင်းလွတ်လပ်ခွင့်အပေါ်ကြီးမားတဲ့ချင်းချောက်မှုနောက်မြန်မာသတင်းသမားတွေကိုပါချင်းချောက်လိုက်တာလို့နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကအာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robertson ကပြောဆိုလိုက်ပါတယ်
။ This verdict clearly intended to intimidate other Burmese journalists. It is a way of the military and the government saying that if you investigate
ဒီတရားစီရင်ချက်ကတခြားမြန်မာသတင်းထောက်တွေကိုပါချင်းချောက်ဖို့ရည်ရွယ်လိုက်တာပါ။နိုင်ငံတွင်းကထိလွယ်ရှလည်တဲ့ဒီလိုကိစ္စမျိုးတွေကိုစုံစမ်းဖော်ထုတ်ရင်တော့အရေးယူရပါလိမ့်မယ်ဆိုတာကိုစစ်တပ်နဲ့အစိုးရကအသိပေးလိုက်တဲ့နီလန်းဖြစ်ပါတယ်လို့ပြောဆိုသွားတာပါမြန်မာနိုင်ငံကတရားစီရင်ရေးစနစ်နဲ့တရားရုံးတွေကလည်းတီးခြားလွတ်လပ်မှုမရှိသေးပဲစစ်တပ်နဲ့အစိုးရဘက်ကအလွယ်တကူဆွတ်ဖက်နိုင်တာကိုလည်း HRW ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူးကဝေဖန်သွားပါတယ်နိုင်ငံရေးရွယ်ချက်ဆွဲချက်နဲ့ Writers သတင်းတော်နှစ်ဦးအပေါ်တရားရုံးစီရင်ချက်ဟာဆိုရင်အရင်စစ်အစိုးရခေတ်ကလိုပဲမီဒီယာဖိနှိပ်မှုဘက်ကိုဥတီသွားစေတယ်လို့လည်း HRW ကကြေညာချက်ထုတ်ထားပါတယ်ရှင်
။ဂျပန်နိုင်ငံဆိုင်ရာအမေရိကန်တန်ယုံဝန်ထမ်း40လောက်နဲ့မိသားစုတွေအပြင်တရုတ်နိုင်ငံဆိုင်ရာအမေရိကန်တန်ယုံဝန်ထမ်းတွေပါကြုံတွေ့ခဲ့ရတဲ့ထူးဆန်းတဲ့အတန်လိုင်းရိုက်ခတ်မှုကြောင့်အုံနောက်ထိခိုက်မှုဖြစ်စေရတဲ့အကြောင်းရင်းဟာရက်စစ်တန်လိုင်းလိုင်းလွတ်တဲ့လက်နက်ဖြစ်နိုင်တယ်လို့ကြွညင်သူတွေကတန်ကြားရှိနေကြကြောင်း The New York Times သတင်းစာကဖော်ပြပါဗါတယ်2016နဲ့2018ခုနှစ်တွေမှာဂျပန်နိုင်ငံဟာဘာနာမျိုးနေအိမ်အပြင်ဘက်နဲ့ဟိုတယ်တွေမှာအတန်စူးစူးတွေကိုကြားပြီးတဲ့နောက်ပြင်းထန်တဲ့ခေါင်းကြိုက်တာမအီမသာဖြစ်တာမောပန်းလွယ်တာမူးဝေတာနဲ့အကြအာယုံချို့တဲ့တာမျိုးတွေကိုခံစားခဲ့ရတယ်လို့အမေရိကန်တန်ယုံဝန်ထမ်းတွေကသတင်းပေးပို့ခဲ့ပါတယ်ဒီလိုယောဂလက္ခဏာတွေနဲ့ပတ်သက်တဲ့အကြောင်းရင်းကိုတော့ခုနှစ်စောပိုင်းမှာထုတ်ပြန်တဲ့အစိုးရခန်းစားမှာဖော်ပြမထားပါဘူးယောဂလက္ခဏာခံစားနေရတဲ့သူ20ထပ်မင်းကိုစစ်ဆေးပြီးတဲ့အခါမှာတော့အကြောင်းရင်းကလျက်စစ်တန်လိုက်လိုင်းလက်နက်ဖြစ်နိုင်ခြင်းများတယ်လို့လဲပင်ဆယ်ဗေးနီးယားတက္ကသိုလ်အုံနောက်ထိခိုက်ဒဏ်ရာရဌာနကဌာနမှူးဒေါက်ဂလတ်စမစ်က VOE ကိုပြောပါတယ်ဒေါက်တာစမစ်ရဲ့အဖွဲ့ကအမေရိကန်နိုင်ငံသားဌာနတောင်းဆိုချက်အရယောဂလက္ခဏာခံစားနေရသူတွေကိုစစ်ဆေးခဲ့ပြီးသူတို့အားလုံးအုံနောက်ထိခိုက်တဲ့လက္ခဏာတွေခံစားခဲ့ရတယ်လို့ပြောပါတယ်ဒီလိုအတန်နဲ့ဘာကြောင့်တိုက်ခိုက်ခဲ့ရလဲဆိုတာကိုတော့ဘယ်သူကမှတိတိကျကျအခုချိန်ထိမသိရသေးပါဘူးခင်ဗျာ
ကွယ်လွန်သူအမေရိကန်အထက်လွှတ်တော်မှဂျွန်မက်ကိန်းကိုစစ်တရေကောင်းအမျှော်မြင်ကြီးတဲ့နိုင်ငံရေးသမားအမေရိကန်ရဲ့မျိုးချစ်ပုဂ္ဂိုလ်အဖြစ်အောက်မေ့ခုံးပြူဘွဲတွေငှားရတာကျင်းပခဲ့ပြီးတဲ့နောက်မနစ်တနင်္ဂနွေနေ့မှာတော့သူ့ရဲ့ကျောင်းတော်ဟောင်းမယ်လန်းပြည်နယ်အနာပိုလစ်ကအမေရိကန်ရေတပ်အကယ်ဒမီမှာတကြိုခဲ့ပါတယ်။သူ့နဲ့ကျောင်းနေဘက်မိတ်ဆွေရင်းဖြစ်တဲ့2014ခုနှစ်ကကွယ်လွန်ခဲ့တဲ့ရေတပ်ဗိုလ်ချုပ်ကြီးချက်လာဆင်ရဲ့အုပ်ဂုပေးမှာသူ့ကိုတကြိုခဲ့တာပါ။ရေတပ်အကယ်ဒမီရဲ့ဖျားချောင်းမှာတီးထောင်ဝိပုဆူတောင်းပွဲချင်းပါခဲ့ပြီးတဲ့နောက်ဆဗန်မြက်ကိုအပေါ်စီးကမြင်တွေ့ရတဲ့မြက်ခင်းစိမ့်စိမ့်တွေရှိတဲ့နေရာမှာသူ့ကိုမြုပ်နှံတကြိုခဲ့တာဖြစ်ပါတယ်။မြို့တော်ဝါရှင်တန်အနီးကနေအနာပိုလစ်မြို့စီကိုလွှတ်တော်အမတ်မက်ကိန်းရဲ့ရှုပ်အလောင်းကိုသဲဆောင်ရလမ်းတစ်လျှောက်မှာလဲရာပေါင်းများစွာသောလူတွေတန်းစီပြီးသူ့ကိုဂါရဝပြုခဲ့ကြပါတယ်ရှင်။
အမေရိကန်ပြည်တော်စုမှာတော့ဒီကနေ့ဟာအလုသမားနေ့ဖြစ်ပါတယ်။တိုင်းပြည်စီးပွားရေးအတွက်အလုအလုပေးနေကြတဲ့အမေရိကန်နိုင်ငံတော်မှကအလုသမားတွေကိုဂုဏ်ပြုတဲ့အနေနဲ့သတ်မှတ်ပေးထားတာဖြစ်ပါတယ်။1880ပြည်လုံးနေ့တွေကအမေရိကန်အလုသမားတွေကိုအတိမတ်ပြုဖို့အတွက်ကြိုးပမ်းမှုတစ်ရက်လည်းဖြစ်ပေါ်ခဲ့ပါတယ်။အဲ့ဒီနောက်ပြည်နယ်တစ်ခုချင်းအလိုက်ကအလုသမားတွေကိုဂုဏ်ပြုတဲ့အနေနဲ့အလုသမားနေ့အဖြစ်နဲ့သတ်မှတ်ပေးဖို့အတွက်အလုသမားဥပဒေတွေကိုရေးဆွဲတည်ပြုခဲ့တာပါ။1884ခုနှစ်ဇွန်လ28ရက်နေ့မှာတော့အမေရိကန်ကွန်ဂရက်လွှတ်တော်ကနှစ်စဉ်စက်တင်ဘာလရဲ့ပထမဆုံးတနင်္လာနေ့ကိုအလုသမားနေ့ဖြစ်တဲ့ဥပဒေပြဋ္ဌာန်းပြီးတော့နိုင်ငံတော်အားလက်ရဲ့အဖြစ်နဲ့သတ်မှတ်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုရနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးခြင်းပါတယ်။နိုင်ငံတော်လျှို့ဝှက်ချက်အုပ်ဝတွေနဲ့တရားစွဲဆိုခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးမှာအပြစ်ရှိတယ်ဆိုပြီးရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကဒီကနေ့ထောင်နှံ9နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်။နိုင်ငံတကာတန်တမာတွေကတော့ဒီလိုမျိုးပြစ်ဒဏ်ချလိုက်တာဟာသတင်းလွတ်လပ်ခွင့်ကိုပိတ်ပင်ဟန်တားတဲ့လုပ်ရဖြစ်ပြီးမြန်မာပြည်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုထိခိုက်စေတဲ့လုပ်ရလို့ပြောဆိုဝေဖန်ကြပါတယ်။တရားရုံးကိုကိုယ်တိုင်သတင်းသွားယူထားတဲ့ VOA သတင်းတော့မတ်မေခါကသတင်းပေးပို့ထားပါတယ်ရှင်
။ဒီကနေ့မြောက်ပိုင်းခရိုင်တရားရုံးကနေရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအစိုးရလှုပ်ဝှက်ချက်များဥပဒေပုံမှန်3-1ကနေထောင်ဒဏ်9နှစ်ချမှတ်လိုက်တာပါ။သတင်းတောက်နှစ်ယောက်ကိုအပြစ်ရှိတယ်ဆိုပြီးထောင်ဒဏ်9နှစ်ချမှတ်လိုက်တာနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးစကော့မာရှယ်ကတရားရုံးတော်ကထွက်ထွက်ချင်းအခုလိုပြောဆိုလိုက်ပါတယ်
It's sad. I mean, I'm sad for Walon and Chosou and their families, of course.
ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အတွက်ကျွန်တော်အထူးပဲစိတ်မကောင်းဖြစ်မိပါတယ်။သူတို့မိသားစုအတွက်ကောဒီနေရာမှာတရင်လွတ်လပ်ခွင့်အခြေအနေပုံမှန်တိုးတက်လာရေးအတွက်ဆောင်ရွက်နေတဲ့လူတွေအတွက်လည်းစိတ်မကောင်းဖြစ်မိပါတယ်။မေးဖို့လိုတဲ့မေးခွန်းတစ်ခုကတော့ဒီဖြစ်စဉ်ကြီးကြောင့်တရားရေးစနစ်အပေါ်မြန်မာပြည်သူတွေရဲ့ယုံကြည်မှုပိုတိုးလာမလား၊လျော့သွားမလားဆိုတာပါ။မြန်မာပြည်သူတွေကဒါကိုအကဲဖြတ်ကြပါလိမ့်မယ်
။ရိုက်တာသတင်းဌာနရဲ့အာရှရေးရာအယ်ဒီတာကေဗင်ကလော်လစ်စကီကလည်းဒီအချိန်ဟာအမောင်ဖုံးတဲ့အမှန်တရားကွယ်တဲ့အချိန်တစ်ခုဖြစ်တယ်လို့ကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။ဒီတရားရုံးရဲ့စီရင်ချက်ဟာဗတ်မလိုက်ဘူးမျှတတဲ့စံတမတ်ချက်တွေနဲ့ကန့်ညီတယ်လို့ပြောပြနိုင်တဲ့တတ်သေးပြနိုင်တဲ့စီရင်ချက်မျိုးမဟုတ်ခဲ့ဘူးလို့သူကဆိုလိုက်ပါတယ်
။ It's disappointing for us at Reuters. It's heartbreaking for their colleagues, their friends and their family.
ရိုက်တာသတင်းဌာနတတော်စိတ်ပြရတဲ့အချိန်ကြေကွဲစိတ်မကောင်းရတဲ့အချိန်မှာသူတို့မိတ်ဆွေတွေလုပ်ပေါ်ကင်ဘက်တွေမိသားစုတွေအတွက်အထူးစိတ်မကောင်းဖြစ်ရတဲ့အချိန်မှာဒီနေ့ဖြစ်ရကတရားဥပဒေစိုးမိုးရေးကိုမတိမဲမင်လုပ်တဲ့လုပ်ရဖြစ်တယ်လို့ဒီမိုကရေစီအတွက်မရှိမဖြစ်လိုအပ်တဲ့သတင်းလွတ်လပ်ခွင့်ကိုလည်းထိပါလိုက်တဲ့လုပ်ရပ
ါသတင်းတောက်တွေရဲ့ရှေ့နေတဦးဖြစ်တဲ့ကိုတန်းစောအောင်ကတော့ရိုက်တာသတင်းတောက်နှစ်ယောက်လွတ်မြောက်ဖို့အတွက်ရတဲ့နီလန်းတွေနဲ့ဆက်ပြီးကြိုးပမ်းသွားမယ်လို့ဆိုပါတယ်
ဒီနေ့အစီအစဉ်ချက်နဲ့ပတ်သက်ပြီးတော့ဟိုအင်မတန်မှစိတ်ပျက်စရာကောင်းပါတယ်။ဒီဟာကလက်ရှိကျွန်တော်တို့ဒီမိုကရေစီကိုသွားနေတယ်လို့ပြောရတယ်ကျွန်တော်တို့မြန်မာနိုင်ငံရဲ့เนาะဥစားဒီမိုကရေစီရေးနောက်ကဒီလွတ်လပ်စွာထုတ်ဖော်မှုတရားဥပဒေစိုးမိုးရေးဆိုင်ရာအခြေအနေတွေကဆိုးရွားနေပြီဆိုတာကိုဒါပြသလိုက်တာပဲဖြစ်ပါတယ်။ကျွန်တော်တို့ဒီသတင်းတော့နှစ်ယောက်လွတ်မြောက်ရေးအတွက်လုံနိုင်တဲ့ဟာအားလုံးဆက်ပြီးတော့လုပ်သွားမှာပါ။
ဖန်စီကန်ရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုအားလုံးနဲ့ကိုကျော်စိုးဦးတို့ကတော့သူတို့အတွက်တရားစီရင်ချက်ဟာမျှတမှုမရှိဘူးလို့ဆိုလိုက်ပါတယ်
။ဒါဟာဒီအမတ်သားမှုရှိသလား။ဒါဟာကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီနဲ့သတင်းလွတ်လပ်ခွင့်ကိုဒါဟာပြောင်ပြောင်လေးလေးချိုးပေါက်တာချင်းချောက်တာလို့ကျွန်တော်ပြောချင်တယ်။ကျွန်တော်တို့ဒီအနေအထားပေါ်မှာကျွန်တော်အတိအငြိမ်ဆုံးနဲ့ဟိုအကောင်းဆုံးကျွန်တော်တို့ရည်ဆိုင်သွားပါမယ်။သူတို့ကလည်းလက်ရှိကိုလည်းပြန်လိုက်ပါတော့
။ဒီနေ့တရားရုံးကို သတင်းလွတ်လပ်ခွင့်အခွင့်အရေးလှုပ်ရှားသူတွေအပြင်နိုင်ငံခြားတန်တမန်တွေလည်းတက်ရောက်ခဲ့ကြပါတယ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီကကိုမြင့်ကျော်ကတော့နိုင်ငံတော်လွှတ်ချက်အဥပဒေဟာသတင်းလွတ်လပ်ခွင့်ကိုချိန်ချောက်နေတဲ့အဓိကဟန်တာတစ်ခုဖြစ်လာပြီလို့ဆိုလိုက်ပါတယ်
။ဒီဆုံးဖြတ်ချက်ကတော့ကျွန်တော်တို့အမြင်မှာတော့တရားစီရင်ရေးစနစ်လည်းမလွတ်လပ်ဘူး။နောက်တစ်ခုကတော့သတင်းမီဒီယာလွတ်လပ်ခွင့်အတွက်ဆိုရင်ဒီတည်ဆဲဥပဒေနိုင်ငံတော်လွှတ်ချက်2023နဲ့ပြဋ္ဌာန်းတဲ့တည်ဆဲဥပဒေကတကယ်ကိုကြီးမားတဲ့အတားအဆီးဖြစ်နေတယ်ဆိုတာပုံပြီးထင်ရှားလာတာပေါ့နော
်။ကိုလာကြာစစ်ဆေးခဲ့တဲ့အမှုနဲ့ပတ်သက်လို့ဒီကနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကပြည်သက်စီရင်ချက်ချလိုက်တာပါလူ့အခွင့်အရေးအဖွဲ့တွေကတော့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူ့အခွင့်အရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတာတွေကိုအာဏာပိုင်တွေဘက်ကနှုတ်ပိတ်ဖို့ကြိုးစားတာဖြစ်တယ်လို့အခြားသတင်းတောက်တွေကိုလည်းအလားတူသတင်းတွေရယူတာမျိုးမလုပ်ဖို့ချိန်ချောက်လိုက်တာဆိုပြီးဝေဖန်ပြောဆိုနေကြပါတယ်ဒီလိုဖန်စီပီစီရင်ချက်ချလိုက်တာဟာမြန်မာပြည်ဒီမိုကရေစီရေးဖွံ့ဖြိုးတိုးတက်မှုကိုထိကိုက်စေတဲ့လုပ်ရက်ဖြစ်တယ်ဆိုပြီးအ мян ဆုံးပြန်လွှတ်ပေးဖို့လဲတောင်းဆိုနေကြပါရှင
်ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှတရားခွင်ကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA သတင်းတောက်မတ်မီခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဒီလိုမျိုးရိုက်တာသတင်းတောက်တွေကိုအမိန့်ချမှတ်လိုက်တဲ့အပေါ်မှာတော့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့မီဒီယာလွတ်လပ်ခွင့်အပေါ်မှာအမေရိကန်ပြည်ထောင်ပါဝင်နိုင်ငံတကာကစိတ်ပြတ်မိကြောင်းသဘောထားအတီးတီးထုတ်ပြန်ကြတဲ့သတင်းဆက်ပြီးပြောပြခြင်းပါတယ်။ရိုက်တာသတင်းတော်တို့ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ပေါ်ထောင်နဲ့ခုနှစ်နှစ်တရားရုံးကအမိန့်ချမှတ်ခဲ့တဲ့စီရင်ချက်နဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအတွက်စိုးရိမ်စရာဖြစ်တယ်လို့နိုင်ငံတကာကတုံ့ပြန်လာကြပါတယ်။ရိုက်တာသတင်းတော်တို့ကိုဒီကနေ့ရုံးထုတ်တဲ့အချိန်မှာပဲရန်ကုန်မှာရှိတဲ့နိုင်ငံသားတန်ယုံကတန်မတ်တွေနဲ့တခြားနိုင်ငံတကာလေလာသူတွေကတရားခွင်ကိုစောင့်ကြည့်ခဲ့ကြတာပါ။တရားရုံးစီရင်ချက်ချမှတ်အပြီးမှာတော့ဒီစီရင်ချက်အပေါ်အင်မတန်စိတ်ပျက်စရာကောင်းတယ်လို့ဗြိတိန်တန်မတ်ကြီးဒမ်ချက်ကအခုလိုပြောပါတယ
်။ British government is extremely disappointed with this verdict and sentence.
UK အစိုးရနဲ့ EU ဖွဲ့ဝင်နိုင်ငံတွေကိုကိုစားပြုပြီးတော့ပြောချင်တာကအခုဒီချမှတ်လိုက်တဲ့စီရင်ချက်ကအလွန်တရာကိုစိတ်ပျက်စရာကောင်းပါတယ်။ဒီမှုဟာမြန်မာနိုင်ငံရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့တရားဥပဒေစိုးမိုးရေးကိုမျှော်လင့်ချက်အများကြီးပြည့်ပြည့်စေပါတယ်။ဘယ်ဒီမိုကရေစီနိုင်ငံမှမဆိုသတင်းတောက်တွေဟာကြောက်ရွံ့မှုကင်းကင်းနဲ့သူတို့ရဲ့အလုပ်ကိုလွတ်လပ်စွာလုပ်ပိုင်ခွင့်ရှိရမှာဖြစ်ပါတယ်။နောက်ပြီးတော့ဒီစီရင်ချက်ကတရားဥပဒေစိုးမိုးရေးအတွက်လည်းတုံ့လုံစရာပါ။ကျွန်တော်တို့အနေနဲ့အမှုစစ်ဆေးစဉ်တစ်လျှောက်လုံးတယောက်ကြားနာခဲ့ပါတယ်။တရားသူကြီးဟာသူ့ကိုတင်ပြတဲ့အထောက်အထားတွေပေါ်မှာလည်းလစ်လျူပြုခဲ့တယ်လို့မြန်မာနိုင်ငံရဲ့ဥပဒေတွေကိုလည်းစန့်ကျင်စီရင်ချက်ချခဲ့တယ်လို့ယုံကြည်ပါတယ်။ဒီကနေ့ကတော့မြန်မာနိုင်ငံအတွက်ဝမ်းနည်းဝေရနေ့တနေ့ပါ။သတင်းတောက်တွေကိုချက်ချင်းလွှတ်ပေးဖို့ကျွန်တော်တို့တောင်းဆိုပါရစေ
။ရန်ကုန်အမေရိကန်တန်ယုံကလည်းဒီအမှုစီရင်ချက်နဲ့ပတ်သက်လို့ကြေညာချက်ထုတ်ပြန်ရမှာတော့အခုပြစ်ဒဏ်ချမှတ်လိုက်တာဟာမြမစာနယ်ဇင်းလွတ်လပ်ခွင့်နဲ့ဒီမိုကရေစီအသွေးကူးပြောင်းရေးအားပေးထောက်ခံနေသူအလုံးအတွက်အလွန်အမင်းစိတ်တော့ကရောက်စရာဖြစ်ရတယ်လို့ဖော်ပြပါရစေ။ဒီစီရင်မှုဟာမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအတွက်အလိုအမေးစိုးရိမ်ပွဲဖြစ်တယ်လို့ဒီမိုကရေစီရေးဆောင်ရွက်နေတဲ့မြန်မာအစိုးရရဲ့ခြေလှမ်းတွေကိုတောင့်နှေးကြံ့ကြာစေတဲ့အခြေအနေဖြစ်မယ်လို့သတိပေးလိုက်ပါတယ်။ဗြိတိရှ်အသံမကြီးနီကိုလတ်စ်ကိုဘဲလ်ကလည်းဒီကနေ့ရိုက်တာအမှုတရားခွင်ကြားနာမှုကိုရောက်လာခဲ့တယ်လို့တရားရုံးရဲ့ဆုံးဖြတ်ချက်အပေါ်စိတ်ပြတ်ရတယ်လို့ဆိုပါတယ်။မြန်မာဒီမိုကရေစီရေးဟာပြည့်ပြည့်စုံမှုမရှိသေးပဲခိုင်မာတဲ့တရားရေးစနစ်ပို့ပြီးတော့ကောင်းမွန်တဲ့မီဒီယာလွတ်လပ်ခွင့်လိုအပ်နေတယ်လို့လည်းဩစတြေးလျတန်ယုံထုတ်ပြန်ချက်မှာဖော်ပြပါတယ်။သတင်းတော်တို့ကိုချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့ EU ဥရောပသမဂ္ဂကတောင်းဆိုလိုက်တယ်လို့ပဲဗြိတိရှ်ဝန်ကြီးချုပ်ပြောခွင့်ရသူကလည်းဒီဆုပ်ဖြတ်ချက်ဟာမြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုထိပါတာဖြစ်လို့ဒီပေါ်စိတ်ပြတ်မိတယ်လို့ပြောဆိုခဲ့ကြပါတယ်ရှင်။
ပရရှိပါခင်ဗျာမြန်မာပြည်သက်တွေအကြိုက်တွေ့ကြတဲ့လူမှုကွန်ရက်တစ်ခုဖြစ်တဲ့ Facebook ဆာမင်နာဘောကနေပြီးတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်မတော်ကာကွယ်ဦးစီးချုပ်ယုံနဲ့တခြားစစ်တပ်နဲ့နယ်တဲ့အကောင့်တွေကိုဖယ်ရှားလိုက်တာကြောင့်မလို့လူမှုကွန်ရက်သုံးဆွဲတဲ့မြန်မာတွေကြားမှာကန့်ကွက်သူတွေထောက်ခံသူတွေနဲ့အတော်လေးကိုပွဲစီခဲ့ပါတယ်တစ်ဖက်မှာတော့ Facebook စာ VK ဆိုတဲ့ရုရှားခြေဆိုင်လူမှုကွန်ရက်ကိုတုံးဖို့လှုံ့ဆော်မှုတွေလည်းရှိလာပါတယ်ဒါကြောင့်မလို့ Facebook ရဲ့အခုလိုရေးယူမှုမျိုးဟာတကယ်ပဲသူတို့ခေါ် community standards ခေါ်တဲ့သူတို့ရဲ့စံနဲ့ရောညီရလားအခုလိုပိတ်ပင်တာကြောင့်လွတ်လပ်စွာပြောဆိုခွင့်ပေါ်တက်ရောက်သွားနိုင်သလားတစ်ဖက်မှာ VK လူမှုကွန်ရက်ကရောတကယ်ပဲလွတ်လပ်ရလားဒီအကြောင်းကိုလာမယ့်အင်္ဂါနေ့ညအတဲ့လီလိုက်အစီအစဉ်မှာဆွေးနွေးပါမယ်ပါဝင်ဆွေးနွေးမိမြလူရဲ့တော်ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကို့အမည်ကို့ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1 2 3 2 3822994 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
နက်ဖြန်အင်္ဂါညဒိုင်းရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ဒီထိုင်းရာရှိတဦးပိုင်တဲ့ရနောင်းကအနှိတ်ခမ်းဖန်းစည်းမှုနဲ့ဆိုင်တဲ့သတင်းပေးပို့ချက်ကိုတင်ပြပေးချင်ပါတယ်။ထိုင်းမြန်မာနယ်စပ်ကရနောင်းမြို့မှာရှိတဲ့အနှိတ်ခမ်းတစ်ခုကိုထိုင်းအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI ကနေပြီးတော့ဩဂုတ်လ31ရက်နေ့ကဝင်ရောက်စစ်ဆေးခဲ့ပါတယ်။ဒီလိုစစ်ဆေးခဲ့တဲ့အခါမှာတော့လိန်လုပ်ငန်းလုပ်နေတဲ့ဆိုတဲ့တန်တရားနဲ့လူ10ဦးကိုဖမ်းဆီးလိုက်ပါတယ်။အဲ့ဒီထဲထဲမှာတော့မြန်မာနိုင်ငံသူ6ဦးပါပြီးတော့အသက်မပြည့်သေးသူတွေလည်းပါနိုင်ခြေရှိတယ်လို့သိရပါတယ်။ဒီကြောင်အသေးစိတ် VOA ထိုင်းခြေဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံကော့တောင်းမြို့ရဲ့တဖက်ကန်ရနောင်းမြို့ကိုနေဆက်ချက်တော်လက်မှတ်တွေနဲ့တွားပြီးထိုင်းရဲတွေကဝင်ရောက်စီးနင်းခဲ့တဲ့အနှိတ်ခမ်းမှာအလုလုကင်နေကြသူအများစုကမြန်မာနိုင်ငံသူတွေဖြစ်နေတာပါ။အနှိတ်ခမ်းဟာပြည်ထောင်စာလုပ်ငန်းတွေအပြင်လူကုန်ကူးမှုတွေလည်းပတ်သက်နိုင်တယ်ဆိုပြီးသတင်းရတာကြောင့်ထိုင်းအထူးစုံစမ်းစစ်ဆေးရေးအဖွဲ့ကဝင်ရောက်စီးနင်းဖမ်းဆီးခဲ့တာဖြစ်ကြောင်းဒီအမှုကို DSI နဲ့အတူဘာသာပြန်နာအပါဝင်တခြားကိစ္စတွေကိုပါအကူအညီပေးခဲ့တဲ့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကဥမင်းဦးကပြောပြပါတယ်
။သူအဲ30ပြည့်နေညာပေါ့ခဏကလောက်မှာပေါ့ DSI ဝင်စီးရလေ။စီးရတာသူတို့တရင်ရလို့ဝင်စီးတာပေါ့ဗျာ။အဲ့ဒါဝင်စီးတဲ့ခါမှာကဆယ်ယောက်မြည်တယ်။အဲ့ဒီဆယ်ယောက်ထဲမှာ9ယောက်ကနေမှာတရားပါတော့ထိုင်။အဲ့ဒီအဆောက်ဟိုတိုက်ပုဂံဟိုအနှိတ်ခမ်းပိုင်းရှင်ကကျေပေါ့ဗျာရေရရှိပေါ့အဲ့ဒီရနောင်းပါလေအဲ့မှာသူဝင်ကဆက်မန်နေဂျာဆိုမန်နေဂျာဆိုရင်ဟောတောင်းယူတော့ကောင်းတဘောမလုံးနေရတယ်ဒီမှာအမျိုးသမီးရယ်ကလေးလို့ယူဆရတယ်အသက်ဆင်းရဲကိုယူဆရလို့၃ယောက်ပါတယ်အဲ့ဒီ၃ယောက်ကိုကသူကဆင်နေရပေါ့နော်သူကြေးရမှာထားတယ်အမျိုးသမီးနဲ့ကလေးကဆော်ရီကြေးရမှာထားပြီးတော့သူစစ်ဆေးနေတယ
်မြန်မာနိုင်ငံသူအမျိုးသမီးတွေဟာနေဆက်ဖြတ်ကျော်တဲ့လက်မှတ်တွေနဲ့အလုလာလုပ်နေကြတာဖြစ်ပြီးသူတို့လက်မှတ်တွေကတော့အခုလိုမျိုးအလုပ်မျိုးတွေလုပ်ခွင့်မရှိဘူးလို့ဆိုပါတယ်။သူတို့ရဲ့အထောက်ထားလက်မှတ်တွေကိုတော့မြန်မာနိုင်ငံဘက်ခြမ်းကလဝကအရာရှိတွေနဲ့လူကုန်ကူးမှုတားဆီးနေတဲ့ရဲတပ်ဖွဲ့ဝင်တွေကစစ်ဆေးခဲ့တယ်လို့ဆိုပါတယ်။အ
ဲဒီဘက်ခြမ်းမှာကျတော့သူတို့ရဲ့မှတ်ပုံချင်းတို့အဲသူတို့ယူဝင်လာတဲ့ border pass တွေပေါ့လေအဲဒါတွေအားလုံးကကျတော့ဒီဗမာဘက်ခြမ်းလဝကနဲ့လူကုန်တားလူကုန်ကူးမှုရဲဘက်ကိုစစ်တယ
်။အသက်မပြည့်သေးဘူးလို့ယူဆရတဲ့ကလေးတွေကိုတော့တော်နဲ့အယိုးတွေကိုစစ်ဆေးပြီးအသက်18နှစ်အောက်တွေဖြစ်မယ်ဆိုရင်တော့လူကုန်ကူးမှုဥပဒေနဲ့ပါအရေးယူဖို့ရှိတယ်ဆိုပြီးထိုင်းရနာပိုင်တွေကဆိုပါတယ်။2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အဆင့် TR2 ကနေရှော့ချလိုက်ပြီးအဆိုးဝါးဆုံး TR3 အဆင့်ကိုတတ်မှတ်လိုက်တာပါ။အခုလိုမျိုး TR3 ကိုအဆင့်ရှော့ချတတ်မှတ်လိုက်ရတာဟာလူကုန်ကူးမှုပပျောက်ရေးဆိုင်ရာအနေဆုံးသတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရကလုံဆောင်နိုင်ရေးမရှိသလိုအဲ့ဒီလိုပြည့်မီဖို့အတွက်တိစားတဲ့လုံဆောင်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစီရင်ခံစာထဲမှာဖော်ပြထားပါတယ်မြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုတွေအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့ TR2 စောင့်ကြည့်အဆင့်ထဲမှာပဲထည့်သွင်းထားဆဲဖြစ်ပါတယ်ရှင
်မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နိုင်ငံတကာသတင်းတပုတ်ကိုတင်ဆက်ပေးကြပါတယ်မြေထဲပင်လယ်ထဲကိုသက်စွန့်ဆန်ဖြားဖြတ်တန်းပြီးတော့ဥရောပကိုတွားဖို့စူးစမ်းကြသူတွေတည်ဆုံရတဲ့အဖြစ်တွေကတိုးလာနေတာကြောင့်အဲ့ဒီဒုက္ခတွေနဲ့ရွှေပြောင်းနေထိုင်လူသူတွေအတွက်အန္တရာယ်ကင်းရေးနဲ့ဥပဒေကြောင့်အခြေချနေထိုင်ခွင့်ပေးနိုင်ရေးဆောင်ရွက်ပေးဖို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကတောင်းဆိုလိုက်ပါတယ်။ VOA သတင်းတောက် Lisa Slide ဂျနီဘာမြို့ကနေသတင်းပေးပို့ထားတာဒေါခင်ဆိုဝင်းပြောပြပေးပါရှင်
။ကောင်းပါပြီ။UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကနေဒုက္ခသည်တွေရဲ့ကြမ်းတမ်းလှတဲ့ခရီးကိုထင်ဟပ်စေတဲ့ Desperate Journeys ကြမ်းမြင့်ကြံရစွန့်စားပြီးထွက်ခဲ့တဲ့ခရီးများဆိုတဲ့အစီရင်ခံစာကိုဒီကနေ့ထုတ်ပြန်လိုက်ပါတယ်။မြေထဲပင်လယ်ကိုဖြတ်ပြီးဥရောပတိုက်ကမ်းခြေကိုရောက်ရှိလာတဲ့ခိုလုံခွင့်ရှောက်ထားသူတွေနဲ့ရှေ့ပြောင်းအခြေချလူသူဦးရေဟာဒီနှစ်တိတိသားသားယော့ကျသွားတာတွေ့ရပါတယ်။မနစ်ကတဲ့စာရင်47ရာခိုင်နှုန်းယော့ကျသွားတယ်လို့ UNHCR ရဲ့အစီရင်ခံစာမှာမှတ်တမ်းတင်ထားပါတယ်။မနစ်ကမြေထဲပင်လယ်ကိုဖျက်ဆီးလာသူ42ယောက်မှာတင်ဆုံးသူဒါမှမဟုတ်ပျောက်ဆုံးသူဖြတ်မြန်အားဖြင့်တယောက်ရှိခဲ့ရာက ဒီနေ့ပထမရှစ်လအတွင်း၁၈ရောက်မှတယောက်နှုန်းအထိတိုးလာခဲ့တယ်လို့ UNHCR ရဲ့ပြောခွင့်ရသူ Charlie Yaxley က VOA ကိုပြောပါတယ်။ဒုက္ခသည်တွေအဝင်အများဆုံးဖြစ်တဲ့ဇွန်လမှာမြေထဲပင်လယ်အလဲပိုင်းမှာ9ယောက်အထိအသေးပြောက်တိုးလာတာတွေ့ရတယ်လို့အခုလိုပြောပါတယ်။
Now that's a pretty bleak portrait that exists because that means that for every 7 men, women and children
ဆိုလိုတာကစိတ်ပျက်စရာကောင်းတဲ့အခြေအနေတွေကြောင့်လီဗျားနိုင်ငံကနေထွက်ခွာလာကြတဲ့အမျိုးသားအမျိုးသမီးနဲ့ကလင်းငယ်9ယောက်ဆိုပါစို့သူတို့တွေကခီးသွွားဖို့တယောက်ကတော့ဥရောပကမ်းခြေကိုရောက်အောင်မလာနိုင်တဲ့အဖြစ်ပါအခုဆိုရင်ဒီလိုအဖြစ်တွေရှိနေတယ်ဆိုတာတော့ရေတေတေပဲသိကြပါတော့တယ်
ဒုက္ခသည်တွေနဲ့ရှေ့ပြောင်းအခြေချနေထိုင်လို့သူဥယျာဉ်ရော့သွားပြီမယ်လို့ဥရောပတခွင်လူမျိုးရေးခွဲခြားဆက်ဆံတာတွေနိုင်ငံသားမုန်တီးရေးတွေတိုးလာနေတာတွေ့ရပါတယ်။ဒါကြောင့်လဲနိုင်ငံတော်များများကြားဒုက္ခသည်တွေကိုဘယ်နိုင်ငံကလက်ခံမလဲဆိုတာအခြေအတင်ငင်းပွားနေကြတဲ့အတွက်လှေနဲ့အပြည့်တင်းလာတဲ့ဒုက္ခသည်တွေပင်လယ်ထဲမှာတောင်တင်နေကြရပါတယ်။မြေထဲပင်လယ်ထဲဒုက္ခရောက်နေတဲ့လေစည်းပြေဒုက္ခတွေကြီးကဲဆဲရင်းနဲ့ကန့်ကွက်ခွင့်ပေးရတဲ့အတွက်ကြိုတင်တွက်ဆနိုင်တဲ့ဒေတာရင်းချင်းကတ်တဲ့မူတရချမှတ်နိုင်ဖို့အတွက် UNHCR နဲ့ IOM ကနိုင်ငံတကာရှေ့ပြောင်းနေထိုင်သူများဆိုင်ရာအဖွဲ့အစည်းကနေမကြခင်ကပဲဆော်ဩလိုက်ပါတယ်။အသက်အန္တရာယ်ဆိုရင်ရတဲ့ဒီခီးတွေအတွက်တခြားနည်းလမ်းတွေရှာကြမှာဖြစ်လိမ့်မယ်လို့ UNHCR ကတိုက်တွန်းလိုက်ပါတယ်။ဥရောပနိုင်ငံတွေကိုလာရောက်ကြမဲ့ဒုက္ခတွေအတွက်အန္တရာယ်ကင်းပြီးဥပဒေကြောင်းအရတရားဝင်နေထိုင်ခွင့်ပေးနိုင်မယ့်နည်းလမ်းတွေကိုချမှတ်ကြပါရန် UNHCR ကထောက်ခံအကြံပြုလိုက်ပါတယ်။လက်ခံမဲ့နိုင်ငံတွေမှာပြန်လည်ထူထောင်ရေးစခန်းတွေတိုးပြီးဖွင့်နိုင်ရင်းနဲ့မိသားစုတွေပြန်လည်စုံစည်းရေးအဟန့်အတားတွေဖယ်ရှားပစ်ဖို့ကိုလည်း UNHCR ရဲ့အကြံပြုချက်ထဲမှာပါဝင်တယ်လို့ VOA သတင်းတောင် Lisa Schlein ကသတင်းပေးပို့ထားပါတယ်ရှင်။
တော်ခင်ဆိုဝင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ။ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Sub 7 ဂျိုရုကနေဓာတ်ရိုက်ထုတ်လွှင့်ပေးသလို Democratic မြန်မာအသံ TVB မှာလည်းပြန်လည်ထုတ်လွှင့်ပေးပါတယ်ရှင်။ကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမသိင်ကြီးထိုက်တလှည့်ကြီးညာပေးပါအောင်ရှင်။
ဘရာဇီးနိုင်ငံရဲ့တက်တန်းရင်ဆုံးပြတိုက်ချီမှာမိအကြီးအကျယ်လောင်ကျွမ်းခဲ့ပါတယ်။မိလောင်နာကိုအပိတန်နှိမ့်သက်နိုင်မှုနောက်ထပ်နိုင်ပိုင်းလောက်အချင်းယူအောင်မယ်လို့လည်းမိသက်ဌာနကပြောဆိုထားပါတယ်။နှစ်ပေါင်း200တက်တန်းရှိတဲ့ National Museum အမျိုးသားပြတိုက်ချီမှာရှေးဟောင်းပစ္စည်းတန်း20လောက်ကိုထိမ့်သိမ်းထားတာဖြစ်ပါတယ်။ကုလသမဂ္ဂဒုက္ခသည် Agency UNHCR ကဒီကနေ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာအရဥရောပတိုက်ကိုရောက်ရှိလာတဲ့ရွှေပြောင်းအခြေချနေထိုင်သူအရေးအတွက်ကြာဆင်းသွားခဲ့ပေမဲ့တည်ဆုံးမှုနှုန်းတိတိတသားမြင့်တက်လာတဲ့အကြောင်းအထူးသဖြင့်မြေထဲပင်လယ်ကိုဖျက်ပြီးလာကြသူတွေမှာဖြစ်ပေါ်နေတာလို့ပြောဆိုထားပါတယ်။လီဗျားနိုင်ငံကရွှေပြောင်းအခြေချနေထိုင်သူတွေကိုတင်ဆောင်တဲ့ဆက်လီတွေနဲ့တင်မောတွေကိုအရှိန်အဟုန်မြင့်တားဆီးလာနေတဲ့အချိန်မှာပဲလူကုန်ကူးသူတွေကပိုပြီးတော့အရေးစွန်လာနေကြပါတယ်လူကုန်ကူးတဲ့သူတွေကိုလစ်ပြားနိုင်ငံကနှိမ်နင်းနေပေမဲ့လည်းကိုယ်နိုင်ငံမှာလူကုန်တိုက်ခတ်နဲ့အညီနေခွင့်မရလို့ထွက်ပြေးလွတ်မြောက်လာကြသူတွေဟာဥရောပကိုသွားနိုင်ဖို့အတွက်အသေးအတန်ကြိုးပမ်းနေကြတာဖြစ်ပါတယ်ဆီးရီးယားနိုင်ငံတွင်းကအတိုက်အခံတွေအခိုင်အမာထိန်းချုပ်ထားစေဖြစ်တဲ့နောက်ဆုံးလက်ကျန်ဒေသကိုပြန်လည်ထိန်းချုပ်ရေးဆီးရီးယားအစိုးရကထိုးစစ်ဆင်မဲ့အပေါ်အီရန်ကထောက်ခံတဲ့သဘောမျိုးပြောဆိုလိုက်ပါတယ်။အီရန်နိုင်ငံမြောက်ပိုင်းကအစ်တလီဒေသကအကြမ်းဖက်ဝါဒီတွေကိုရှင်းလင်းပြရမယ်လို့အီရန်ဘက်ကပြောဆိုရာဖြစ်ပါတယ်။အာဖရိကတိုက်အတွင်းတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေကအာဖရိကတိုက်ရဲ့ဖွံ့ဖြိုးရေးကိုရှေ့ရှုဆောင်ရွက်တာဖြစ်ပြီးဟန်ပြစီမံကိန်းတွေအတွက်မဟုတ်ဘူးလို့တရုတ်သမ္မတရှီကျင်းပင်ကဒီကနေ့ပြောဆိုလိုက်ပါတယ်ရှင်။
တနင်္လာညနေခင်းအတွက်သတင်းချင်းချုပ်ကိုမသိင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Basco Valorit ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ဖိုင်းဒိုမီတာ25 32 51နဲ့ဖိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.
From Washington.